ိုင်းနိုင်ငံဘန်ကောက်မြို့နယ်ကလေးမျက်နှာအရဝနတ်ကုန်းမှာဖြစ်ပွားခဲ့တဲ့ပောက်ကွဲမှုနဲ့ပတ်သက်တဲ့သဲလွန်စာရနိုင်ဖို့လုံခြုံရေးကင်မရာတွေကရိုက်ကူးထားတဲ့နောက်ထပ်ဗီဒီယိုပုံတွေကိုသုံးသပ်နေတယ်လို့ထိုင်းအာဏာပိုင်တွေကပြောပါတယ်အရဝနကုန်းမှာပောက်ကွဲမှုဖြစ်ပြီးတော့နောက်တရက်ရေထဲမှာပောက်ကွဲခဲ့တဲ့ဖြစ်ရပ်ဗီဒီယိုပုံတွေကိုစစ်ဆေးနေတာဖြစ်ပါတယ်။ဒီကနေ့ထွက်ပေါ်လာတဲ့အဲ့ဒီဗီဒီယိုတွေထဲမှာတော့တူမြောင်နဲ့ပောက်ကွဲမှုမဖြစ်ခင်တရက်အလိုအဲ့ဒီနေရာမှာအပြာရောင်အင်ဂျီဝစ်ထားတဲ့လူတစ်ယောက်ကတူမြောင်ကိုဖျက်ဆောက်ထားတဲ့လူကူးတရားပေါ်ကနေပြီးတော့အိတ်တလုံးကိုရေထဲကန်ချခဲ့တဲ့ဗီဒီယိုပုံတွေကိုမြင်ရပါတယ်။အဲ့ဒီဒုတိယပောက်ကွဲမှုမှာဘသူမှထိခိုက်ဒဏ်ရာမရခဲ့ပေမဲ့ဗန်ကောက်မြို့သူမြို့သားတွေကြားမှာတော့ထိတ်လန့်တုန်လှုပ်ခဲ့ကြပါတယ်။ပြီးခဲ့တဲ့တနင်္လာနေ့တုန်းကဒီအေရဝတ်နတ်ကုန်းမှာပောက်ကွဲမှုဖြစ်ပြီးမိနစ်ပိုင်းအကြာရိုက်ကူးထားတဲ့တူမြောင်သားကလုံခြုံရေးကင်မရာဗီဒီယိုကိုကြည့်ပြီးတော့အေရဝတ်နတ်ကုန်းမှာပောက်ကွဲမှုနဲ့အဲ့ဒီတူမြောင်ထဲမှာပောက်ကွဲမှုနှစ်ခုဆက်ဆက်မှုရှိမရှိဆိုတာကိုတပ်ဆိုင်ရာကစစ်ဆေးနေကြတာလည်းဖြစ်ပါတယ်။နိုင်ငံသားသားတွေအပါအဝင်အယောက်20တိဆုံးခဲ့တဲ့အေရဝတ်နတ်ကုန်းမှာပောက်ကွဲမှုဖြစ်ပြီးတော့ဒီကနေ့9ရက်ကြာလာတဲ့အထိတရက်ခန့်ကိုမဖမ်းဆီးနိုင်သေးပေမဲ့စုံစမ်းစစ်ဆေးမှုတွေမှာတိုးတက်မှုတွေရှိပါတယ်လို့ဒီစုံစမ်းစစ်ဆေးနေသူတွေကပြောပါတယ်။ပုံကွဲသူလို့မတင်တာသူရဲ့ခမှန်းရုပ်ပုံတူကိုရဲကထုတ်ပြန်ထားပြီးတော့ဖမ်းဝရမ်းထုတ်ထားပါတယ်။ဘယ်အဖွဲ့အစည်းကမှသူတို့လက်ချက်ပါလို့မပြောကြပါမိမဲ့ထိုင်းရဲတွေကတော့ဖြစ်နိုင်ခြေအလုံးကိုထည့်ပြီးတော့တွက်နေတယ်လို့ဆိုပါတယ်။ထိုင်းနိုင်ငံတောင်ပိုင်းမှာဒီတိုက်ခိုက်မှုတွေလုပ်နေတဲ့မွတ်စလင်ခွဲထွက်ရေးသမားတွေရှိသလိုပြီးခဲ့တဲ့လကပဲဝိကလူမျိုးတရားကျော်ကိုထိုင်းအစိုးရကတရုတ်အစိုးရလက်ကိုပြန်အပ်ခဲ့တဲ့အတွက်မကျေနပ်မှုတွေလည်းရှိနေပါတယ်ရှင်။